Welcome to the Voice of America in Burmese.
Mingla nya chan ma shin. Puyo American tan ye 2015 khu nit Mela 14 ye cha taw ri ni nya 9 nai ga ni 10 nai thi season dwe go American pi daw su myo daw Washington DC ga ni dai yai thau lwin pe ni ba bi. Line meter 24 25 32 50 ne line lat meter 190 ga ni phan yu na sin nai ja ba de shin.ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီညပဲသတင်းတွေကိုကိုအောင်အောင်နဲ့အတူချိန်ညာပေးမှာပါအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ပင်လယ်ခွေ့ဒေသ6နိုင်ငံကထိပ်တန်းအရာရှိတွေဟာဒီကနေ့မှလည်းအရှိအလယ်ပိုင်းရေးဆွေးနွေးပွဲကိုဆက်ပြီးကျင်းပနေကြပါတယ်လူကုန်ကူးသူတွေပင်လယ်ပြင်မှာဆွန့်ပစ်ထားတဲ့ဒုက္ခသည်တွေအပြစ်တင်ထားတဲ့လေတွေကိုထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလက်မခံခြင်းကြောင့်ဆက်ပြီးပြောနေတာပါတရုတ်နိုင်ငံကိုအလဲပတ်ရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်ကိုတရုတ်သမ္မတကသူ့ရဲ့မိသားစုမွေးရနေကနေကြိုဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ညွှန်
းကောင်းပါပြီရှင်သတင်းစာမျက်နှာတွေမှာတော့ဒီမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးကိုလက်မခံတဲ့အတွက်အခုမြန်မာနိုင်ငံတွင်းကထွက်ပြေးလာပြီးတော့မလေးရှားအင်ဒိုနီးရှားတို့ကိုရောက်နေကြတဲ့လေစီပြေးဒုက္ခသည်တွေကိုရိုဟင်ဂျာလို့သုံးရင်ဆွနှွေးနိုင်မှုဖြစ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုချက်တခါကိုကန့်ဒေတာမှစစ်အုပ်ချုပ်ရေးရပ်ပေါင်း90တိုးမြင့်ဖို့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကအခုလိုအဆိုတင်သွင်းခဲ့ပါတယ
်။စံတီနယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွင်အရေးပေါ်အခြေအနေကြေညာထုတ်ပြန်ထားသည့်ဥပဒေကဲ့သို့အာဏာတည်သောအမိန့်အားထပ်မံ၍
ဒီအဆိုပြုချက်ကိုမနက်ပိုင်းမှာအတီးပြုမပြုဆုံးဖြတ်ကြဖို့အခြေအနေတခါ1959ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်ဆောက်ရှောက်ရေးဥပဒေကိုအခြေခံထားမွမ်းမံပြီးဥပဒေသစ်တရနဲ့အစာထိုးရေးပြည်ထရေးဝန်ကြီးဌာနရဲ့ပြင်ဆင်ဆောင်ရွက်မှုစတဲ့သတင်းဆောင်ပါတွေထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်တွေမတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင်
American သမ္မတ Barack Obama နဲ့ပင်လယ်ခွေ့ဒေသ6နိုင်ငံကထိပ်တန်းအရာရှိတွေဟာကျယ်သပတင်းတွေမှာလည်းအရှိလေပန်းရေးဆွေးနွေးပွဲကိုဆက်ပြီးကျင်းပနေပါတယ်။ American သမ္မတ Barack Obama ကပင်လယ်ခွေ့ဒေသ6နိုင်ငံခေါင်းဆောင်တွေကထိပ်တန်းအရာရှိတွေကိုတွေ့ဆုံပြီးအင်ရှင်ဖြစ်နဲ့လက်ခံကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲတွေတွင်အခုချိန်ဟာစိန်ခေါ်မှုတွေအများပြားရင်ဆိုင်နေရတဲ့အချိန်လို့ပြောပါတယ်။ဆွေးနွေးပွဲကိုအင်ဂျူရောမှာတည်ခင်းတဲ့ညစာစားပွဲမှာစတင်ခဲ့တာဖြစ်ပြီးဒီကနေ့ Washington ကနေမြောက်ဖက်62မိုင်ကွာသမရရဲ့ Camp David အပန်းဖြစ်စခန်းမှာဆက်ပြီးကျင်းပမှာပါဒီထိပ်သီးအစည်းအဝေးအတွင်းအီရတ်စီးရီးယားလေပြင်းနဲ့ရေမြင့်နိုင်ငံတွေမှာဖြစ်ပေါ်နေတဲ့စီးရီးပရိပတ်ကတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ပင်လယ်ခွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီအဖွဲ့ဝင်နိုင်ငံတွေအကြားအတူပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေအပြင်ဒေသရင်းအီရန်ရဲ့အခမ်းကဏ္ဍကိုဆွေးနွေးသွားဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပင်လယ်ခွေ့နိုင်ငံတွင်တဲ့လုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်ဖို့အလေးထားကြောင်းအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောပါရယ်လူသားချင်းကူညီမှုဆိုင်ရာအကူအညီတွေပေးနိုင်မှုအတွက်ယေမန်နိုင်ငံကအဖြစ်အပျက်သဘောတူညီချက်တွေဆက်ပြီးထိန်းသိမ်းထားဖို့ကိုလည်းဆွေးနွေးကြပါရယ်ယေမန်နိုင်ငံတွင်ဟူသီသဘုံတွေကို Saudi Arabia ဦးဆောင်တဲ့မဟာမိတ်လေကြောင်းတပ်တွေကလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါရယ်ထိပ်သီးဆွေးနွေးပွဲကိုကာတာနဲ့ကူဝိတ်နှစ်နိုင်ငံကအတီးကဲတွေသာတက်ရောက်ပြီးဘာရင်း၊အိုမန် UAE နဲ့ Saudi Arabia နိုင်ငံတို့ကတော့အဆင့်မြင့်အရာရှိတွေပဲဆေလွှတ်ကြပါတယ
်။ Philadelphia မြို့မှာအင်္ဂါနေ့က Amtrak ယထာလမ်းကျော်တိမ်ပေါက်တာမျိုးမဖြစ်အောင်အဆင့်မြင့်လုံခြုံရေးနည်းပညာသစ်တွေနဲ့တားဆီးနိုင်လိမ့်မယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးအရာရှိတဦးကပြောကြားလိုက်ပါတယ်။ NDSB လို့ခေါ်တဲ့အမျိုးသားပို့ဆောင်ရေးနဲ့လုံခြုံရေးဘုတ်အဖွဲ့ကယထာဟာအချိန်အမြန်နှုန်းနဲ့သွားနေကြတာဖြစ်ပြီးဒါဟာသတ်မှတ်မောင်းနေနှုံးရဲ့နှစ်ဆလည်းဖြစ်ပါတယ်ဘိန်းချော်တိမ်မောက်မှုကြောင့်အ ਨੇ ဆုံးလူခုနှစ်ဦးသေဆုံးပြီးလူပေါင်း200လောက်ဒဏ်ရာရခဲ့တဲ့အပြင်လူအချို့ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ် NDSB အဖွဲ့ဝင် Robert Samuel ကအခုယထာမှောက်တဲ့နေရာမှာ Positive Train Control PTC လို့ခေါ်တဲ့ဒီနေရာကိုပြတ်တာတဲ့ GPS သတ်မှတ်အချိန်ထက်ပိုမောင်းနေလာတာဒါမှမဟုတ်ယထာနှစ်စီးရင်ဆိုင်တိုက်နိုင်မဲ့အခြေအနေမျိုးမှာအလိုအလျောက်အရှင်ရှော့ချပြီးတဲ့စနစ်တက်ဆင်ထားတာမျိုးမရှိဘူးလို့ဆိုပါတယ်အစိုးရကငွေကြေးထောက်ပံ့ထားတဲ့ခီးတဲ့ပို့ဆောင်ရေးယထာ Amtrak အပါအဝင်တခြားကုန်စည်ပို့ဆောင်ရေးနဲ့ခီးတဲ့ပို့ဆောင်ရေးယထာလမ်းတွေမှာ PTC စနစ်ကိုဒီနှစ်အကုန်ပိုင်းနောက်ဆုံးထားတက်ဆင်ဖို့2008ခုနှစ်မှာလွှတ်တော်ကဥပဒေပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းဒီတည်ယူပို့ဆောင်ရေးကုမ္ပဏီတွေဘက်က PTC စနစ်တက်ဆင်ဖို့အချိန်ထက်လိုကြောင်းပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဒီ PTC စနစ်တက်ဆင်မှုကို2020လောက်အထိအနည်းဆုံးနောက်ဆုံးထားတက်ဆင်ဖို့အထက်လွှတ်တော်ကုသရေးဝန်ကြီးနဲ့တည်ယူပို့ဆောင်ရေးကော်မတီကပြီးခဲ့တဲ့မတ်လကပြောင်းလဲသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအဲဂေယာတူကိုတခုကိုနိုင်ရတော်ကြတိုက်ခိုက်မှုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကဒီကနေ့ပဲပြောကြားလိုက်ပါတယ်ဒီတိုက်ခိုက်မှုမှာနိုင်ငံခြားသားအများအပြားပါဝင်အရက်သား14ယောက်သေဆုံးခဲ့ရပါတယ်ပတ်ဟိုတယ်မှာမနေ့ကဗုဒ္ဓဘူးည နိုင်ငံခြားသားတွေပါတီပွဲကျင်းပနေတော့တနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာလို့ကပူးရဲချုပ်အဒူရာဂမန်ကပြောပါတယ်။တိုက်ခိုက်မှုစတင်ပြီး9နာရီလောက်ကြာမှာတော့ရဲကပြစ်တက်လို့တနတ်သမား3ဦးသေဆုံးပြီးတိုက်ခိုက်မှုလည်းအဆုံးသတ်သွားခဲ့တာပါ။တေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသား2ဦးပါနေတယ်လို့အမေရိကန်တန်ယုံကပြောတယ်လို့အိန္ဒိယအရာရှိတွေကလည်းအိန္ဒိယနိုင်ငံသား4ဦးပါတယ်လို့ပြောပါတယ်။တာလီဘန်တွေထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်သွေးကြော်တွေဟာပါတီပွဲမှာအမေရိကန်တွေရှိနေတာမို့ဒီပွဲကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုကိုဆက်သက်နှက်တွေကင်ထားတဲ့အသေးခံဘုံခွဲသမားတူတဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အခုလိုရဲသားတွေကိုတပ်ဖြတ်မှုအတွက်ရှုံချကြောင်းအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့ကပြောဆိုလိုက်ပြီးဒီနှစ်ထဲမှာပထမ၄လပတ်အတွင်းအရဲသားတိဆုပ်မှုဟာ3000လောက်ရှိနေတာမို့မှတ်တမ်းတွေထဲမှာအများဆုံးဖြစ်နေတယ်လို့ဆိုပါတယ်။ဒါ့အပြင်ရဲသားတွေကိုဥတီတိုက်ခိုက်တဲ့ဒီတိုက်ခိုက်မှုဟာလူသားမဆန်တဲ့ရက်စက်မှုဖြစ်တယ်လို့ပြောဆိုပါတယ်။တာလီဘန်တွေဘက်ကအကြေညာချက်ထုတ်ပြန်ပြီးရဲသားတွေကိုထိခိုက်မှုမရှိအောင်ရှောင်ရှားမယ်လို့ပြောဆိုချက်အတိုင်းလိုက်နာဖို့နဲ့ဒီလိုအရဲသားတွေကိုတမင်တိုက်ခိုက်မှုတွေချက်ချင်းရက်ဆိုင်ဖို့လဲအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့အကြီးအကဲကပြောပါတယ်။ပါခိုတာဟာနိုင်ငံခြားသားဧည့်သည်တွေနဲ့အဆုံးအမဟုတ်တဲ့အဖွဲ့အစည်းတွေကလူတွေလာလိမ့်ရှိပြီးအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီအဖွဲ့ရုံးခန်းနာမှာလည်းရှိတည်ရှိနေတာဖြစ်ပါတယ်။
ဒေတာရင်းအစည်းအဝေးတစ်ခုကိုတက်ရောက်ဖို့နိုင်ငံသမရပြင်ပကိုရောက်နေခြင်းအတွင်းမှာဆရာနာသိမှုဖြစ်ပွားခဲ့တဲ့ဘရွန်ဒီနိုင်ငံရဲ့မြို့တော်မှာတနတ်တန်တွေပောက်ကဲတန်တွေနဲ့ဆူညံနေပါတယ်။မြို့တော်ပူဂျန်ဘူရာမှာနေ့စဉ်ဆိုသလိုဆန္ဒပြမှုတွေဖြစ်နေခြင်းမှာပဲနိုင်ငံအာဏာကိုဘယ်သူကထိန်းချုပ်နေတယ်လဲဆိုတာကလည်းသေသေကိုယ်ကိုယ်တော့မရှိပါဘူး။ဒီကနေ့ဘရွန်ဒီအတန်လွင့်ဌာနဝင်းဒဝိုက်မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အခုဒီနေရာဟာအခုထိတော့သမရကိုထောက်ခံသူတွေလက်ထဲမှာပဲရှိနေပါသေးတယ်။ဘရွန်ဒီအစိုးရအတန်လွင့်ဌာနကနေအတန်လွင့်တာရက်ဆိုင်သွားတယ်လို့လည်း VOA ဘိုဟိုအာဖရိကဌာနကပြောပါတယ်။လွန်ခဲ့တဲ့တနအီလောက်ကတော့အဲ့ဒီအတန်လွင့်ဌာနကနေသမရပီယာနကူရန်ဇီဇာကနိုင်ငံကိုသူအုပ်ချုပ်နေစေဖြစ်ကြောင်းနဲ့စစ်တပ်ကသူ့ကိုပံ့ပိုးကူညီနေကြောင်းပြောကြားခဲ့ပါတယ်။သမရဟာဘယ်နေရာမှာရှိနေတယ်လဲဆိုတာကိုသေချာမသိရသေးပေမဲ့ပြင်သစ်သတင်းဌာနကတော့သူဟာမနေ့ကဘရွန်ဒီနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အစည်းအဝေးကျင်းပခဲ့တဲ့တန်ဇန်နီးယားနိုင်ငံဒါရက်ဆလမ်မှာရှိနေတယ်လို့ပြောပေမဲ့နေရာအတိအကျကိုတော့ထုတ်မပြောပါဘူးခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196ไลโดมีตา32 kHz 932ไลโดมีตา57 kHz 585เนี่ยสนีเนี่ยตะเน็งกรณีนี้တွေမှာไลเลมีตา190 kHz 1509တို့ကနေလဲထုံနေပေးနေပါတယ်ရှင
် VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူကုန်ကူးသူတွေပင်လယ်ပြင်မှာဆွန့်ပစ်ထားတဲ့ဒုက္ခသည်တွေအပြည့်တင်ထားတဲ့လှေတွေကိုအရှိတောင်အာရှအစိုးရတွေကလက်မခံခြင်းကြောင့်ဆက်ပြီးပြောနေကြပါတယ်။ဒီဒုက္ခသည်တွေရဲ့အနေအထားတနည်းတခြားပိုပြီးဆိုးဝါးလာနေတာပါ။လူကုန်ကူးဂိုင်းတွေကိုတိုင်းဆိုးဝါးကနေကြေကြေပြန့်ပြန့်ဖြိုခွင်းလာခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုပင်လယ်ပြင်နဲ့မျောနေတဲ့ဒုက္ခသည်အရေးအတွက်ဟာ8000လောက်ထိရှိလာမယ်လို့လူခွင့်ရေးအဖွဲ့တွေကခန့်မှန်းကြပြီးအများစုကတော့အစာရေစာပြတ်လတ်နေကြတယ်လို့ဆိုပါတယ်။ရှစ်ပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေတွားရောက်ဖို့အတွက်ကြိုးစားနေကြတယ်။မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကဒီရွှေပြောင်းအခြေချခြင်းသူတွေနဲ့ပတ်သက်ပြီးသူတို့မှတာဝန်မရှိကြောင်းပြောနေတာပါကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေရဲ့ပန်ကြားချက်ကိုလည်းသူတို့ကလက်မခံဘဲညှင်းပယ်နေပါတယ်မလေးရှားနိုင်ငံမှာဒီလိုဒုက္ခသည်တွေကိုလက်ခံမှာမဟုတ်ဘူးဆိုတဲ့အချက်လက်မှန်ကိုထွက်ပြေးလာဖို့စ조사နေသူတွေသိအောင်ပြသရမှာဖြစ်တယ်လို့မလေးရှားပြည်ထောင်စုဒုဝန်ကြီးကပြောကြားခဲ့ပြီးတခြားမလေးရှားအရာရှိတွေကလည်းသူတို့နိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေကိုကာကွယ်ဖို့ရေပြင်နဲ့ဝင်ဟင်ကင်းလက်မှုတွေတိုးပြီးလုပ်နေတယ်လို့ပြောပါတယ် Human Rights Watch လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးမြန်မာစစ်အကရိုဟင်ဂျာတွေကိုဖိနှိပ်မှုတွေလုပ်နေတာကြောင့်အခုလိုပြဿနာတွေဖြစ်နေချိန်မှာထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလှေစည်းပြေးဒုက္ခသည်တွေကိုအကျဉ်းသာကင်းစွာနဲ့ပင်လယ်ပြင်ထဲကိုပြန်ပြီးပို့နေတာကြောင့်အခြေအနေတွေပိုဆိုးလာတာလို့ပြောပါတယ်ဘာမကမ်ပိန်း UK ကလည်းဘင်္ဂလားဒေ့ရှ်လူမျိုးတွေနဲ့ရိုဟင်ဂျာတွေပါတဲ့လှေတွေကိုပင်လယ်ပြင်နဲ့ပြန်ပြီးမောင်းထုတ်နေတာကိုရက်ဆိုင်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အာရှဒေသတွင်ပင်လယ်ပြင်မှာမျောနေကြတဲ့ထောင်ချောတဲ့လှေစီးဒုက္ခသည်တွေကယ်ဆယ်ရေးအစီအစဉ်ကိုဦးစားပေးပြီးလှုပ်ဆောင်ဖို့အရှိတောင်အာရှနိုင်ငံအစိုးရတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကပန်ကြားခဲ့တယ်လို့ထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေအနေနဲ့အတူပူးပေါင်းပြီးပင်လယ်ထဲမျောနေသူတွေကိုကယ်တင်ဖို့လူကုန်ကူးခံရတဲ့ဒုက္ခသည်တွေခိုးလုံလာသူတွေကိုကူညီဖို့45 Rights လူခွင့်ရေးအဖွဲ့ကြီးကလည်းတိုက်တွန်းတောင်းဆိုခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံကာကွယ်ရေးဝန်ကြီးဟွန်ယောင်ချောင်းရဲ့ပုံတွေကိုအစိုးရသတင်းစာတွေမှာဒီနေ့အထိဆက်လက်ဖော်ပြနေဆဲဖြစ်ပေမဲ့သူကုမျက်ခံရပြီးဖြစ်တယ်လို့ယုံကြည်ဆဲဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံဘက်ကပြောရတယ်။ကာကွယ်ရေးဝန်ကြီးဟွန်ကိုပြီးခဲ့တဲ့လကပဲသူ့မိသားစုဝင်တွေနဲ့တခြားကြီးရှိသူတွေရှေ့မှာကုမျက်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအစိုးရကအခိုင်အမာယုံကြည်ထားဆဲဖြစ်ကြောင်းဆိုးမျိုးတော်မှာထောက်လိုင်းရေးအရာရှိတဦးကသတင်းတောက်တွေကိုပြောရတယ်။မြောက်ကိုရီးယားဘက်ကတော့ဟွန်ကုမျက်ခံရတယ်ဆိုတဲ့သတင်းကိုတစုံတရာမှတ်ချက်ပေးခြင်းမရှိသေးပါဘူး။အမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူကလည်းဒီသတင်းတွေကိုသူ့အနေနဲ့အတိအပြုမပေးနိုင်နေပေမဲ့တကယ်လို့မှန်ကန်ခဲ့ရင်ဒါဟာမြောက်ကိုရီးယားအစိုးရရဲ့အစွမ်းကုန်ရက်ဆက်မှုလို့ရနောက်တစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါရယ်။ကာဝေးဝင်းကြီးဟွန်ကိုတခြားအဆင့်မြင့်အရာရှိကြီး၃ကိုဧပြီလနှောင်းပိုင်းကမြို့တော်ပြုံရမ်းမှာကြည့်ရှိသူလူရာပေါင်းများစွာရှိလေရင်ပြည့်၁၇နှစ်နဲ့ပြည့်ခတ်ကွမျက်ခဲ့တယ်လို့တောင်ကိုရီးယားဘက်ကဗိုလ်ထုံးနေကစတင်ထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။တကယ်လို့ဒီသတင်းမှန်ကန်ခဲ့ရင်မြောက်ကိုရီးယားနိုင်ငံတွင်မှာဖြုတ်ထုတ်သက်လုပ်ရည်တွေအဆင်မပြတ်ပေါ်ထွက်နေပြီးကင်ဂျုံအန်အစိုးရရဲ့တည်ငြိမ်မှုအပေါ်မေးခွန်းထုတ်စရာတွေဖြစ်နေပါတယ်ခင်ဗျာ။
အာရှတိုင်းရဲ့အင်အားကြီးနိုင်ငံနဲ့နိုင်ငံကြီးကြားတန်တမာရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအင်အားကောင်းလာစေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကိုအလဲပတ်လာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတရုတ်သမ္မတရှီကျင့်ပင်ကသူ့မိသားစုရဲ့မွေးရမြေကနေချိုးဆိုခဲ့ပါတယ်။ရှန်စီခဲရဲ့မြို့တော်ဇီယန်မှာခေါင်းဆောင်နှုတ်ဒီကနေ့တွေ့ဆုံမှုဟာကာလကြာရှည်စွာနယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေဖြည့်ရှင်းနေရတဲ့အာရှတဲ့အင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးအစီအပြင်းမှုကောင်းတာကိုပြသနေတာပါ။ပြည်ပကနေလာရောက်လည်ပတ်တဲ့နိုင်ငံခေါင်းဆောင်တူကိုမိသားစုမွေးရမြေကနေသမရရှိချိုးဆိုတာဟာဒါဟာပထမဆုံးဖြစ်ပြီးဘေကျင်းမြို့ပြင်ပမှာအခုလိုတွေ့ဆုံတာဟာလည်းထူးထူးခြားခြားဖြစ်ရပါ။တရုတ်သမရရှိအိန္ဒိယကိုရောက်ဆင်မှာလဲမစ္စတာမိုဒီဟာသူ့ရဲ့ဇာတိမြို့အမတီပတ်မှာလက်ခံတွေ့ဆုံပြီးနိုင်ငံခေါင်းဆောင်တွေဟာစီးပွားရေးရပိုပြီးပူးတွဲလှုပ်ဆောင်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုတွေ့ဆုံရမှာလဲကုန်သွယ်ရေးနဲ့ကာလကြာရှည်စွာအနှင်းပွားနေတဲ့နေဆက်ပြဿနာတွေကိုဆွေးနွေးကြတယ်လို့သတင်းတွေမှာဖော်ပြကြပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။မစ္စတာမိုဒီရဲ့ဒီခီးစင်တွင်မှာဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကူးတန်းရောင်းဝယ်မှုစာချုပ်ကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ရကြောင်းတရုတ်နိုင်ငံပိုင်သတင်းစာ Global Times မှာဖော်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့ကစီးရင်သားရက်ကွက်မှာရှိတဲ့ပနက်ဆက်ရုံမီးလောင်ခဲ့တဲ့အတွက်တေဆုံးရသူပေါင်းက82ယောက်ရှိသွားပြီလို့ဖိလစ်ပိုင်အရာရှိတွေကအတည်ပြုပြောဆိုရတယ်။ဖိလစ်ပိုင်နိုင်ငံတွင်ရောင်းချတဲ့ rubber ဖိနက်တွေထုတ်လုပ်တဲ့ Cantex ကုမ္ပဏီမှမီးလောင်ကျွမ်းမှုဖြစ်ပွားခဲ့တာပါ။အထက်နှစ်ထပ်ရှိတဲ့ဆက်ရုံမီးလောင်ကျွမ်းမှုမှာဒဏ်ရာရသူကဒါဇင်နဲ့ချီရှိနေပြီးပျောက်ဆုံးနေသူရှိမရှိလဲအခုထိသိချာမသိရသေးပါဘူး။ဖနက်ဆက်ယုံမှာဂေးဆော်တဲ့သူတွေတုံးတဲ့ကိရိယာတွေဟာဓာတုပစ္စည်းတွေနဲ့ထိတွေ့မိပြီးအဲဒီကနေမိဆလောင်မယ်လို့တွက်ကြပါရယ်။ဆက်ယုံလို့သားတဦးဖြစ်တဲ့ Steve Chu ကတော့သူတို့ဂေးဆော်ချိန်မှာမိဆတွေလွင့်လာပြီးမိကပြန်သွားတယ်လို့ပြောတယ်လို့ရင်းနဲ့ရောထားတဲ့မိသက်ဘူးနဲ့ပါမိငိမ့်မှုစူးစမ်းပေမဲ့မရတော့ဘူးလို့ဆိုရယ်။ဆက်ယုံမှာမိဘကကွယ်စနစ်ကစံချိန်မမိဘူးလို့မိဘတင်သူတွေရဲ့မိသားစုတွေကပြောဆိုပြီးဒီအတွက်စိတ်ပြတ်နေကြတာပါခင်ဗျာ။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်အောင်တို့ကြီးညာပေးသွားကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးလှေစီးဖြစ်ဒုက္ခသည်တွေအရေးမြန်မာနဲ့အင်းကြီးနိုင်ငံတွေရဲ့ညှိနှိုင်းစရာကိစ္စရပ်ကဘာလဲဆိုတာကိုပြောပြပေးပါမယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့အတွက်အခုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့စီရောက်ရှိလာတဲ့လှေစီးဖြစ်ဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာကြသူတွေကိုရိုဟင်ဂျာလို့သုံးရင်ဆွေးနွေးနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အခုချိန်ဒီလဲမလေးရှားနိုင်ငံဘက်ကဦးတည်သွားနေကြတဲ့လှေစီးဖြစ်ဒုက္ခသည်တွေအရေးကလည်းတရားဝင်တန်တမန်ရေးအရဆွေးနွေးမှုတွေမရှိသေးသလိုမလေးရှားအင်ဒိုနီးရှားနိုင်ငံတို့ဘက်ကလည်းမြန်မာတန်ယုံတွေစီကိုတရားဝင်အကြောင်းကြားထားတာမရှိသေးတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။မတ်တင်ကီထိုက်ကဆက်သွယ်စုံစမ်းထားပါတယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီကိုဦးတည်ပြီးပင်လယ်ပြင်ကိုလှေနဲ့ဖြတ်ကျော်လာရောက်ကြတဲ့လေစီးပြေဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေပါရှိတယ်လို့သက်ဆိုင်ရာအစိုးရတွေကတရားဝင်အကြောင်းကြားခဲ့ရင်မြန်မာအစိုးရဘက်ကမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုစစ်ဆေးပေးဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဒီအပိုင်းအတွင်းမလေးရှားနဲ့အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လိုက်ရတဲ့လေစီးပြေဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာတဲ့ရိုဟင်ဂျာတွေလို့သုံးနှုတ်ရင်တော့မြန်မာနိုင်ငံသားဝန်ကြီးဌာနဘက်ကစီးစစ်ဆောင်ရွက်ဖို့မရှိနိုင်ဘူးလို့မြန်မာနိုင်ငံသားဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန့်ကျော်ကပြောပါတယ်
ကျွန်တော်တို့တရားဝင်ကဟိုဆွေးနွေးဖို့တရားဝင်ဟိုညှိနှိုင်းဖို့ဆိုတဲ့ဟာမျိုးကိုတော့စာနဲ့ပြနေမရှိဘူးတိုးတော့လေဒါတွေ့တဲ့အခါဆွေးနွေးတာဟိုပြောချင်တယ်ဆိုတဲ့ ဟိုအရေးအယံပြတာနေရရှိတယ်။နော်ကျွန်တော်တို့အနေနဲ့ကတော့ဒါလူရင်းညာဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟလာဆွေးနွေးလို့ဘာမှအကျိုးမရှိနိုင်ဘူးလေ။နော်။အဲ့ဒါကျွန်တော်တို့ဟိုနိုင်ငံကလည်းဒါကိုဟလာဒီဟိုပြည်သူလူထုရောအစိုးရရောလက်မခံနိုင်တာဖြစ်နေတဲ့အတွက်ဟလာဆွေးနွေးလို့ရှိရင်ဘာမှအလေးလည်းမရှိဘူး။ကျွန်တော်တို့အနေနဲ့ကတော့ဒါဟလာမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာတော့ကျွန်တော်တို့ကဒါလိုအပ်လို့ရှိရင်ကြီးကြီးပေးပါလိမ့်။ဖြစ်သေးတယ်။အဲ့လားမြန်မာနိုင်ငံသားမှတ်နေဆိုရင်တော့အဲ့လားကျွန်တော်တို့ကတရားကိုနိုင်ငံမှာတို့အဲ့လား residency ပေါ့လေတို့ပြနိုင်နေဆိုရင်တော့ကျွန်တော်တို့ကအချိန်ကြီးတို့အဲ့လားပြန်ပြီးတော့လက်ခံပေးဖို့ရှိပါတယ်။ပြင်ကြဆိုရင်တော့ကျွန်တော်တို့ကဆေးကိုမဆေးနေတဲ့ဟိုအခြေအနေမျိုးမှာရှိတယ်။ကိစ္စအဲ့လားဟိုဘယ်လိုခေါ်မလဲအဲ့လားလူဝင်ကြနဲ့လူဝင်ကြလို့ပြောရင်နိုင်ငံသားဖြစ်မှုအဲ့လားဟိုဆွေးနွေးဖို့တော့ပို့တော့ဝေးသွားတာပေါ့နော်
ဒီအပိုင်းအတွင်းမှာပဲမလေးရှားနိုင်ငံစီကိုဥတီထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်2000တို့ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုတာနဲ့ဒီလိုထွက်ပြေးလာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်ဒါပေမဲ့ဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဘက်ကရောမလေးရှားနိုင်ငံဘက်ကပါတက်ဆိုင်ရာမြန်မာတန်ယုံတွေကိုအကြောင်းကြားတာမရှိတဲ့အကြောင်းနိုင်ငံဆိုင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ကပြောပါရယ်အစိုးရချင်းတန်တမန်နီလန်အရာတရားဝင်ပြောဆိုတာတွေမရှိပေမဲ့လည်းကြာသာပတင်းနေမှာပဲမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြင်းထန်သတင်းအေဂျင်စီ AFP ကိုပြောဆိုတာမှာတော့အခုလှေစီးထွက်ပြေးလာကြသူတွေဟာမြန်မာနိုင်ငံတွင်ဖိနှိပ်ခံရတာတွေကြောင့်ဌာနေပြန်ဖို့အခက်အခဲရှိတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ပြည်သူတွေကိုလူလိုသူလိုဆက်ဆံအုပ်ချုပ်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်နေတယ်ဆိုပြီးမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေက AFP သတင်းဌာနကိုကိုးကားဖော်ပြခဲ့ကြတာဖြစ်ပါတယ်။မီဒီယာတွေမှာဖော်ပြကြတဲ့ရိုဟင်ဂျာအရေးမြန်မာအစိုးရအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ကခုလိုတုံ့ပြန်ပါတယ်။
ကျွန်တော်တို့မလေးတနည်းပဲအာဆီယံစီဝေးဟိုဆက်မစ်လုပ်သွားတာပဲလေဒီအာဆီယံစီဝေးမှာလည်းကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဟလာဒါဆွေးနွေးလို့ရတဲ့နေရာပဲလေဒါ venue ပဲเนาะအဲ့ဒီမှာတောင်မှဟလာဘာမှမဆွေးနွေးခဲ့ဘူးအဲ့တော့တို့တော့လည်းဒီလို media ပေါ့เนาะ media consumption ကတော့ဟလာတို့လည်းဒါဟိုအလင်းတင်အစ်လို့မိတဲ့မိကုန်းမှမှမူတည်ပြီးတော့ဟလာတို့လည်းဟိုဖြေသွားတာလေးတွေရှိတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းဒီဒီရကမှာပြောတဲ့ဥစ္စာတွေတော့တိတ်ပြီးတော့ဟိုကျွန်တော်အနေနဲ့အထောက်အကူတော့ခက်တာပေါ့
မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်လက်ခံမထားပါဘူးရိုဟင်ဂျာလို့ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းရွှေ့ဝင်ရောက်လာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒါကိုလက်မခံတာကြောင့်ရိုဟင်ဂျာတို့ဟာနိုင်ငံမဲ့ဖြစ်နေကြရတာဖြစ်ပါတယ်ဖိနှိပ်ခံရမှုအလို့အကံရှားပါမှုတွေကြောင့်မလေးရှားနိုင်ငံစီဥတီထွက်ပြေးကြတဲ့လှေစည်းပြေးရိုဟင်ဂျာအရေအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ2000ခွဲနီးပါးရှိနေပြီးဒီရေအတွက်ကပြီးခဲ့တဲ့2014ခုနှစ်3လအတွင်းထွက်ပြေးကြတဲ့အရေအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်လှေစည်းပြေးဒုက္ခသည်တွေကိုပြန်ပြီးမောင်းမထုတ်ကြဖို့အကူအညီတွေပေးကြဖို့ကိုလဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင
်မတ်တင်ဂီထိုက်စုံစမ်းတင်ပြခဲ့တာပါရှင်တော်ရရှင်နေနေနဲ့ VOE ကိုစာရေးသားဆက်သွယ်လို့ရယ်ဝေဖန်အကြံပေးစာတွေပေးပို့လို့ရယ်ဆိုရင် VOE မြန်မာပိုင်း VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာကတော့ bamis@voanews.com ကိုရေးသားပေးပို့နိုင်ကြပါတယ်ရှင်ဖုန်းနဲ့ဆက်သွယ်လို့ရင်ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြပါတယ်အခုကိုကန့်ဒေတာဘက်မှာစစ်အုပ်ချုပ်ရေးဆက်ပြီးတော့တိုးမြင့်ဖို့ရှိမလားဆိုတာကိုပြောပြပေးပါဦးမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာလုံလောက်တဲ့တည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်စစ်အုပ်ချုပ်ရေးတပ်တန်းကိုနောက်ထပ်ရက်60ထပ်ပြီးတော့တိုးမြင့်ဖို့ပြည်ထောင်စုလွှတ်တော်မှဒီကနေ့အဆိုတင်သွင်းခဲ့ပါတယ်ဒီအဆိုကိုမနက်ဖြန်မှာလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးပြီးတော့အတည်ပြုမပြုဆုံးဖြတ်ကြဖို့ရှိပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုတ်ချွခွင့်ရဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ် ရေးပေါ်အခြေအနေကြီးညာတဲ့ကာလဟာလာမယ့်တနင်္ဂနွေနေ့မှာရပောင်း90ပြည့်တော့မှာဖြစ်တာကြောင့်ထက်မှန်တက်တန်းတိုးဖို့ဒီကနေ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကပြည်တော်စုလွှတ်တော်စနစ်ချိန်မြောက်ပုံမှန်အစည်းအဝေးကိုအဆိုတင်ခဲ့ပါတယ်
။စတင်အနင်းကလေး2015ခုနှစ်ဖေဖော်ဝါရီလ18ရက်မှရပောင်း90ပြည့်မဲ့2015မေလ18ရက်နေ့ထိကာလအတွင်းဒီဒေသရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးတရားစီရင်တဲ့စီမံခန့်ခွဲမှုအခြေအနေတွေဟာမူလအခြေအနေကိုပြန်လည်ရောက်ရှိခြင်းမရှိသေးတဲ့အတွက်နိုင်ငံတော်သမ္မတမှဖွဲ့စည်းပုံခြေကံဥပဒေပုံမှ212ဂါကြီးပါလုပ်ပိုင်ခွင့်ကိုကျင့်သုံးလျက်တမတ်အချိန်ကာလတိုးမြင့်ပေးရန်လိုအပ်ချက်ရှိပါလေ။ဒါကြောင့်မလို့ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းအရေးပေါ်အခြေအနေကြီးညာထုတ်ပြန်ထားသည့်ဥပဒေကဲ့သို့အာဏာတည်သောအမိန့်အားထပ်မံ၍ရပောင်း90အထိဆက်လက်ပြီးအတီဖြစ်စေနိုင်ရေးအတွက်အထက်ပါပြဋ္ဌာန်းချက်နဲ့ညီပြည်တော်စုလွှတ်တော်ကအတီပြုပေးနိုင်မှန်ရန်နိုင်ငံတော်သမ္မတ၏ကိုယ်စားကာဝေးဝန်ကြီးဌာနပြည်တော်စုဝန်ကြီးကျွန်တော်ဒုတိယဗိုလ်ချုပ်ကြီးဝေလွင်ရနေပြီးတော့မှလေးစားစွာဖြင့်အဆိုတင်သွင်းအပ်ပါကြောင်းတင်ပြပါရခင်ဗျာ
မနေ့ဖန်မနေ့စင်နာရီမှာတော့ကိုကန့်ဒေတာစေအုပ်ချုပ်ရေးတိုးမြင့်ဖို့နဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာဆွေးနွေးဆုံးဖြတ်အတီးပြုမှာဖြစ်ပါတယ်။လေချားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကကိုကန့်အရေးကိုနိုင်ငံရေးအရာဆွေးနွေးအဖြေရှာဖို့လဲလိုအပ်မယ်လို့သုံးသပ်ပါတယ်
။စက်တန်းတော့တိုးဖို့တော့လိုအပ်မယ်။ဒါပေမဲ့ကျွန်တော်ပြောတာဘလို့နေနေနိုင်ငံရေးဆွေးနွေးမှုမပါဘဲနဲ့တော့မရနိုင်ပါဘူး။စီးနဲ့ဖြည့်ရှင်းလာတာကျွန်တော်နှစ်ပေါင်း50 60ဖြစ်နေပါပြီ။ဟုတ်တယ်မလား။ဟိုနိုင်ငံရေးအရာဖြစ်ရှင်းမှာပဲတိုက်ပြန်ပြီးသတ်မှာလို့ဖြစ်တဲ့ကိစ္စပေါ်မှာအဲ့ဒါကျွန်တော်အနေနဲ့ကဒါကိုစိတ်ရှိရှိနဲ့ဆိုးရွားရတဲ့ဟိုစိတ်ရှိပြီးခံပြီးတော့စက်တွဲခေါ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်
ကိုကန့်ဒေတာကန်တူကတော့လက်ရှိကိုကန့်အခြေအနေကြောင့်စစ်အုပ်ချုပ်ရေးတက်တန်းထက်တိုးပွဲရှိတယ်လို့ပြောပါတယ
်အခုထိတော့မတိသေးတဲ့အနေထားရှိတယ်တက်တန်းတိုးဖို့အလားအလာလိုအပ်တဲ့အနေထားရှိနေရှိနိုင်ပါတယ်
ကိုကန့်ဒေတာမှာဖေဖော်ဝါရီလ9ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာကြောင့်ဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144ညမထွေရမိန်ထုတ်ပြန်ခဲ့ရပြီး18ရက်နေ့မှာအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့စစ်အုပ်ချုပ်ရေးအမိန့်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ကိုကန့်ဒေတာရဲ့အုပ်ချုပ်ရေးတရားစီရင်ရေးကိစ္စရပ်တွေကိုလောက်ကိုင်းဒေတာကုတ်ကဲရေးစစ်ဌာနချုပ်ဒေတာကုတ်ကဲရေးမှုဘုံမူကြီးစောမြင့်ဦးကတာဝန်ယူထားတာဖြစ်ပါတယ်။ဒီအပိုင်းထိတော့ကိုကန့်ဒေတာမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။
ကိုမိုးစောစောစမ်းတင်ပြသွားတာပါရှင်အခုတခါတော့ပြည်ထောင်စုဝန်ကြီးဌာနက1959ခုနှစ်ကဥပဒေတရားကိုဥပဒေတရားနဲ့အစားထိုးဖို့ပြင်ဆင်နေပါတယ်ဘယ်ဥပဒေလဲဆိုတာကိုကြည့်ကြရအောင်ပါရှင်1959ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဲ့ဥပဒေကိုအခြေခံထားမွမ်းမံပြီးဥပဒေတရားနဲ့အစားထိုးဖို့ပြည်ထောင်စုဝန်ကြီးဌာနကပြင်ဆင်ဆောင်ရွက်နေပါတယ်ဒီလိုဖွဲ့စည်းပုံအခြေခံဥပဒေကာကွယ်ရေးဥပဒေတရားပြဋ္ဌာန်းဖို့ဆောင်ရွက်တာဟာ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အနှောက်အယှက်ဖြစ်စေမယ်လို့ဖွဲ့စည်းပုံပြင်ရေးလှူလာတဲ့လွှတ်တော်အမတ်တွေကယူဆကြပါတယ်။ရန်ကုန် VOA ရုံးခွဲကနေသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။1959ခုနှစ်ကပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုတင်ငန်းချွမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိမ်းညွန့်ကဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာပါဒီလိုတင်သွင်းခဲ့တာနဲ့ပတ်သက်လို့ရှင်းနေချုပ်ယုံကဆွေးနွေးစဉ်မှာဥပဒေတရက်နဲ့အစားထိုးဖို့ပြည်ထရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတယ်လို့ဒုတိယရှင်းနေချုပ်ဦးထွန်းထွန်းဦးကအခုလိုပြောဆိုလိုက်တာပါ
ဥပဒေကအမှန်ပြည်ထောင်စုဝန်ကြီးဌာနက administer လုပ်တဲ့ဥပဒေဖြစ်ပါတယ်ခင်ဗျာအခုလက်ရှိလည်းပြည်ထောင်စုဝန်ကြီးဌာနကဒီဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေမူကြမ်းကိုရေးဆွဲပြီးတော့တင်ပြခဲ့ပါတယ်အဲ့ဒီမူကြမ်းအပေါ်မှာကျွန်တော်တို့လည်းဧပြီလ24ရက်နေ့ကဥပဒေကြံပေးပြန်ထားပြီးဖြစ်ပါတယ်အဲ့ဒီဥပဒေကတော့ခုန1959ခုနှစ်ဖွဲ့စည်းပုံထုတ်ဖို့အခြေခံဥပဒေပေါ်မှာပဲအခြေပြုပြီးတော့အခြေခံပြီးတော့ခေတ္တညီအောင်သုံးလုံးများပြန်လည်ပြုပြင်ရေးဆွဲထားပြီးတော့တခါလေးပဲအဲ့ဒီဥပဒေမှာ1959ခုနှစ်ဖွဲ့စည်းပုံထုတ်ဖို့အခြေခံဥပဒေကာကွယ်ရေးစောင့်ရှောက်ရေးဥပဒေကိုလည်းရုပ်သိမ်းသွားမှတည်ကြောင်းတင်ပြထားပါတယ
်လက်ရှိမှာဒီမိုကရေစီလိုလားသူများက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုကြကြောင်းအခုလို2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုတင်သွင်းပါကလူထုကိုစိတ်ဆွပေးရာရောက်ကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံဥပဒေပါပြဋ္ဌာန်းထားချက်နဲ့အညီပြင်ဆင်ဖို့လှုံ့ဆော်နေတဲ့အချိန်မှာသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မတားဆီးဖို့လိုအပ်ကြောင်း2008ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှဒေါက်တာအေးမောင်ကအခုလိုပြောပါတယ်
နော်ဒါတင်းစရာမလိုဘူးတင်းစရာမလိုဘူးလို့တုံ့ပြန်တာကတင်းရင်နော်ဆွတ်ပေးတယ်လို့ဖြစ်မှာပေါ့လူလူရဲ့မကျေနပ်မှုကိုဒီဥပဒေကပို့ပြီးဆွတ်ပေးတယ်လို့ဖြစ်မှာပေါ့ဘာလို့ဆိုရင်ခင်ဗျားကြည့်တဲ့အတိုင်းပဲလေဒီ2000ဖွဲ့စည်းပုံကြီးကိုအဲ့လိုကအစိုးရသတင်းစာမှာပို့ပြန်ဗာလဲဖွဲ့စည်းပုံခြေကဥပဒေကိုရေးဆွေးရနိုင်ငံသားအလုံးမှာတာဝန်ရှိပြီလို့ကြေညာရကြဆိုဒါပေမဲ့လို့မျိုးသားညီလာခံကိုဆန့်ကျင်တဲ့နော်ဆန့်ကျင်တာကိုဗာလဲမျိုးသားညီလာခံကိုပတ်ကွေးတဲ့ဥပဒေကိုပြမထောက်ခံလို့ရှိရင်အရေးယူတဲ့ဥပဒေကိုပြတ်ထမ်းပြန်ရောဗျဆိုတော့နော်ဒါသူကဗဒတလန်တန်တန်လေဆိုတော့လေ2000ဖွဲ့စည်းပုံကိုကာကွယ်တဲ့ဥပဒေကိုပြတ်ထမ်းယူနေနော်ဒီဥပဒေကိုကာကွယ်နိုင်မယ်မထင်ဘူး2000ဖွဲ့စည်းပုံခြေခံဥပဒေကိုခေတ်ကာလနဲ့လျှို့ညောင်ပြင်ဆင်ဖို့တာဝန်ရေးဆွေးခဲ့တဲ့ပုဂ္ဂိုလ်တွေမှာတာဝန်ရှိကာကွယ်ဖို့ထက်နော်ပြင်ဆင်ဖြစ်ဆွဲပြီးမှအကောင်ဆုံးခေတ်နဲ့လျှို့ညောင်ပြင်ဆင်ဖို့တာဝန်ယူတာလေကျွန်တော်လည်းဒီဖွဲ့စည်းပုံကြီးကိုအသက်ဆက်ရှင်ဖို့အတွက်ပြောက်တဲ့လည်းလို့ကျွန်တော်တို့ကသုံးသက်တယ
်1959ခုနှစ်ပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်တွေကိုရုပ်သိမ်းသည့်ဥပဒေချမ်းကိုတင်သွင်းခဲ့တဲ့အဆိုရှင်ဦးသိန်းညွန့်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေချမ်းတင်သွင်းလာပါကလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးကိုထိခိုက်နိုင်မှာမဟုတ်ကြောင်းသုံးမလို့တဲ့အုပ်ဥပဒေတစ်ခုကိုပြင်ဆင်ဖို့တင်သွင်းခြင်းသာဖြစ်ကြောင်းအစိုးရအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုတင်သွင်းလာပါကဒီမိုကရေစီကိုအကျိုးပြုနိုင်တဲ့ဥပဒေအချို့ပါဝင်နိုင်ဖို့လှုပ်ဆောင်မယ်လို့အခုလိုဦးသိန်းညွန့်ကပြောပါတယ
်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့တော့အဓိကပြောတဲ့လူတွေကလက်တွေ့ပြင်နိုင်အောင်ကြိုးပမ်းကြပါဘောဒါကတပိုင်းပဲတော့လောက်ပြင်ဆင်လာတဲ့အုပ်ဥပဒေကိုပဲပြည်ပြည့်တော့ဒီရှင်အောင်မြေတရားကိုကာကွယ်ဖို့တင်တယ်ဆိုရင်ဒါဥရိနဲ့ညီတယ်လွတ်တော်ကလည်းအတည်ပြုတယ်ဆိုရင်တော့တော့ဒီ2008ဖွဲ့စည်းပုံရှင်အောင်ဥရိကိုကာကွယ်ဆောက်တဲ့ဥရိတရားပေါ်လာအရေးကြီးဆုံးကတော့ခုနကျွန်တော်ဒီ59ပြင်ပြတဲ့အခါမှာမူပြဿနာတွေကအရေးကြီးပါတယ်အနာစီစနစ်ကိုမတော်ဘူးအတိုက်ခံပါလီမန်စနစ်ကိုအားပေးဖို့လို့ရဲ့စစ်ကပ်ပူလစ်ပေါ်အဲ့ဒါတွေမထားဖို့ဆိုတဲ့ဒီ59မှာပါတဲ့အချက်တွေကိုเนาะနောက်ပြင်ဆင်မဲ့ဥပဒေမှာလည်းခိုင်ခိုင်မာမာပါလာအောင်တော့เนาะကျွန်တော်ဆောင်ရွက်နိုင်လို့ရတာကိုကျွန်တော်တိုင်းစားနဲ့ကျွန်တော်ဆောင်ရွက်သွားမှာ
ပြည်သူ့လွတ်တော်မှာရှိတဲ့နိုင်ငံသားများ၏မူလအခွင့်အရေးဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးဆိုင်ရာကော်မတီမှဦးတင်မောင်ဝင်းကလည်း1959ခုနှစ်ကပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုရုပ်သိမ်းမှာကလက်ရှိ2008ဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်မဲ့ဥပဒေတည်တရလိုအပ်နေတယ်လို့လွတ်တော်မှာအခုလိုပြောဆိုခဲ့ပါတယ်
1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုရုပ်သိမ်းပြီဆိုပါကဒီနေ့အနာတီနေသောဖွဲ့စည်းပုံအခြေခံဥပဒေအားဥပဒေကာကွယ်စောင့်ရှောက်မှုကျင်းပသွားမည်ဖြစ်ကြောင်းသုံးသပ်လို့ရှိရပါတယ်1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေသည်ခေတ်ဆက်ဆက်ရှင်သန်နေသည့်ဥပဒေတရားလည်းဖြစ်ပါတယ်အနာဂတ်တွင်လည်းမလွဲမသွေဆက်လက်တည်ရှိပြီးဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ပေးနေမည်အဲ့ဥပဒေလည်းဖြစ်ပါတယ်သို့ဖြစ်ပါ၍1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေအားခေတ်ကာလနှင့်လျော်ညီသောဥပဒေစကားရပ်များဖြင့်ပြင်ဆင်ရင်းဖြည့်စွက်ခြင်းပြုလုပ်၍ပြည်သူ့လွတ်တော်သို့ဥပဒေချမ်းတင်သွင်းအတည်ပြုမှသာရုပ်သိမ်းတင်ကြောင်းသုံးသပ်ရရှိခဲ့ပါသည်
လက်ရှိမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေချမ်းကိုတင်သွင်းသွားရင်ပြည်ထောင်စုဝန်ကြီးဌာနကစီစဉ်နေပေမဲ့ဘယ်အချိန်မှတင်သွင်းသွားမလဲဆိုတာကိုတော့တရားဝင်ထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူးရှင်
။မေခပြောပြသွားတာပါရှင်။ VOA ကနေတနေ့ကို3ချိန်တိုက်ရိုက်ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ပြီးပြီးချင်း mobile phone တွေကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။နောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်ကနေနားဆင်ရုံသာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို line to meter 2532 50နဲ့ line lambda 190 kHz 1905တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အရင်ဆုံးကျမရေးအစီအစဉ်ကိုနားဆင်ရမှာဖြစ်ပြီးယာနှုံးပြည့်အရသာအစိုးရဖြစ်ရေးဆိုင်ရာမြမအရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန်တာမှာတော့တိုက်ကချင်ဒေသဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့
ဒီအပတ်ကလည်းပဲဒီခါပို့တာတို့ဆက်ချင်းတာတို့စစ်ဖမ်းတာတို့ဆိုတာလည်းပဲဒီတစ်ခါကိုအကြောင်းကြားပြီးတော့မှဆက်ကလည်းအဲ့ဒါကိုသဘောတူညီမှုရယူပြီးမှသွားလာပြီ
ဥလမိုင်ကွန်ချာရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းစုံကိုထုတ်လွှင့်ပေးမယ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍနဲ့စတင်ပြရစီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကလေးငယ်တွေရဲ့ဉာဏ်ရည်ဖွံ့ဖြိုးမှုအကြောင်းကိုသိကြရမှာပါညာရည်ညံသွေးဖွံ့ဖြိုးမှုအားနည်းတဲ့ကလေးတွေကိုမြန်မာနိုင်ငံမှာတွေ့ရတတ်ပါတယ်။ညာရည်ဖွံ့ဖြိုးမှုအဆင့်ကိုစနစ်တကျစစ်ဆေးဆန်းသပ်ပြီးမှသာတိုင်းတာသတ်မှတ်နိုင်ပါတယ်။ညာရည်ဖွံ့ဖြိုးမှုကိုဘလို့တိုင်းတာနိုင်လဲ။ဘာကြောင့်ဒီလိုဖြစ်နေရတာလဲဆိုတဲ့အကြောင်းစစ်တက္ကသိုလ်တစ်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมุขดร.สาวกครับเราดูที่คลีตุงเหงื่อฤยขณะกูจี้ทั่วหมู่เนี่ยที่ผ่นเปียวตุ๊ดแตหมู่ฤยจองเปียวพี่ในคามาที่คลีเหงื่อฤยนอกเยี้ยจี้ดาตะคือที่ญัญเยญัญทวยผ่นเปียวหมู่เนี่ยปะทะพี่รอญัญเยชุ่ดเตะเดคลีฤยรอเสียตุ่ยได้ในท่าสิล่ะเสีย
โอเคตะคาตะเลมมาก็ตุ่ยได้บาเลยยินเราซึ้งแตกเกตุลุญัญเยสรอก็เลยนี้ก็ญูยๆเนเนใส่เนนอกบ้านมาโกวินซะชื่อเนี่ยซะพี่รอဘာပိုင်းမှာရှိတဲ့တာဝန်ရှင်ပေါ်လဲဆိုင်နေပါမှာအဲ့တော့ဒီကျွန်တော်အဲ့ဒီချိန်မှာပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာလူလာတဲ့ပြောင်းလဲမှုတွေဖြစ်တဲ့အခါမှာညာရေးချွတ်တဲ့ကလေးတွေလည်းကျွန်တော်တို့တစ်ခါတလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီကလေးတွေမှာညာရေးချွတ်တယ်တာညာရေးမမှီတာပေါ့ဆရာနော်အဲ့ဒါကဘယ်လိုသတ်မှတ်နိုင်လဲဆရာ
ဘယ်လိုသတ်မှတ်လဲဆိုတော့ဒီကတော့ကျွန်တော်ကတိတ်ငယ်တုန်းကတော့ဒီညာရေးနဲ့ဒီဖွံ့ဖြိုးမှုပေါ့နော်ဆိုတော့ကလေးကရောတာဆူတာလောက်ကင်တတာတွေကကျော်နေတာပေါ့အဲတော့ငန်းမြောက်ကလေးတွေမှာရေဘူးကအပြင်တက်မှန်ငန်းမြောက်ကလေးမှာကျွန်တော်က development ကိုခေါ်တဲ့ဒီခွင့်ပြုမှုကိုတိုင်းနေပေါ့တိုင်းနေတဲ့နောက်မှာအဲ့ဒါကိုတွက်လို့ရပါတော့သူက development age ကပြည်လုံးနေပေါ့ညာရင်ခွင့်ပြုမှုကအတက်ကဘလောက်လဲသူရဲ့တာမန်တက်ကတကယ်ရှိတဲ့အတက်ကဘလောက်လဲပေါ့အဲ့နှစ်ခု ratio အချိုးချပြီးတော့တရားနဲ့မျှလို့ရှိရင် DQ လို့ခေါ်တော့ပေါ့နော် developmentကိုရှင်ရပါဒီငါးမိတဲ့ကလေးတွေမှာကျွန်တော်တို့ IQ test တွေပေါ့နော်ဒီရရင်ဖွံ့ဖြိုးမှုနဲ့ပတ်သက်တဲ့စမ်းသပ်မှုတွေလုပ်လို့ရှင်သူရဲ့ intelligent age ဆိုဒီဖွံ့ဖြိုးမှုရရင်တက်ရမယ်ရရင်တက်ကိုသူရဲ့အသက်နဲ့စားပြီးတရားနဲ့ညောင်းတာ IQ ပေါ့ intelligent quotient ဒီရရင်ချိုးအောင်ရရှိမှာပေါ့မှတ်သားမှာရှင်တရားလုံးမှာရှိရတော့ပေါ့နော်ချိုးသိတော်တဲ့လူက130တရားတော်တဲ့ဟိုအိုင်တန်လို့ကြတဲ့150 160ဒီလိုရှိတော့ပေါ့အဲ့တော့ဒီပုံမျိုးမှုလောက်ကြတယ်ဆိုတဲ့ခါတော့ဒီပြရအဖြစ် IQ နည်းနဲ့တွေ့ရပေါ့နော်50ရောက်ဆိုအဲပုံမျိုးလောက်ကြတယ်လို့သတ်မှတ်ပါတယ်50နဲ့50ကြားဆိုရင်တော့အမှုစားပေါ့နော်35နဲ့50ကြားဆိုတော့ကလေးလာတန်းစား20နဲ့35အောက်ဆိုတော့တော်တော်ပြင်းထန်တယ်ပေါ့နော်20အောက် IQ ဆိုတော့တော်တော်ဆိုးဝါးနေပြီသူ
အမလို့ရပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျောကျင်တဲ့ဆရာဝန်ဆရာမတွေနဲ့ပြတ်တာစစ်ဆေးပြီးမှဆုံးဖြတ်လို့ရတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာ
အဲ IQ ကျတော့ IQ test ကိုလုပ်ရတာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်တော့သိမှုတန်းကျင်ပါဘူး clinical psychologist ကိုခေါ်ရပါတယ်စိတ်ကူးထုံးကြညာရှင်လေးရှိပါတယ်သူတို့က IQ test ကိုလုပ်တာညာပါတ
ယ်ဟုတ်ကဲ့ဆရာအခုလိုမျိုး
ဒါမှမဟုတ်တာမှန်ကျွန်တော်ဆရာဝန်တွေကလေးဆရာဝန်တွေလုပ်နိုင်တဲ့ test တွေလည်းရှိတယ်ပေါ့ကျန်နေရတဲ့လူတွေရတာလည်းရှိ
တာဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တချို့မှာညာရီမမိတာဘာကြောင့်အတိတ်ကဖြစ်ရတာလဲဆရာ
ဟုတ်ကဲ့အဲ့ဒါကြီးကတော့အကြောင်းမျိုးစုံဖြစ်တာပေါ့နော်ဆိုတော့ခုနကကျွန်တော်ပြောသလိုမညာကောင်းတာမကောင်းတာတော့မိဘမျိုးရိုးနဲ့ပူဆိုင်တာပေါ့နော်တိတ်ချွတ်တဲ့တာကြီးကတော့များသောအားဖြင့်ထင်ရှားတဲ့အကြောင်းတွေရှိပါတယ်ဒီအကြောင်းတွေကတော့မလူတရားပဲလို့စဖြစ်လာတဲ့ ီတရေသားဘဝတွေပေါ့နော်တရေသားရဲ့အမကူတိကချင်းနဲ့အချက်ဒီရှိရဲဖြစ်သွားနိုင်တယ်နောက်ပိုင်းမျိုးရဲ့အချင်းဒါဆွေးပြီးတဲ့အချင်းပေါ့နော်ဒီလိုရေဝါအချင်းခွဲကြလို့ရပါဘူးငွေငင်ကိုယ်ဝန်ဆောင်အတွင်းမှာတော့တချို့ကတော့ genetics ဆိုမျိုးဗီဇကိုကြောင်းလဲမျိုးရှိတယ်ဥပမာဆိုကျွန်တော်ဒီအခါတော့လာချင်းပြပြီးကကနာကမှာရှိတဲ့ခရိုမိုဆုံးအရေးအတွက်ကြောင်းလဲသွားရင်အဒီ down syndrome လို့ Edward syndrome ဆိုတဲ့ရှိတဲ့ခရိုမိုဆုံးအရေးအတွက်ပေါ့နော်စပီဇာပစ္စည်းအရေးအတွက်တူများနေတာလို့အခုနဲ့တူတွဲနေတာလို့ရှိတဲ့ကလေးပါမိုးရပါယောဂတွေတိပင်းယောဂတွေပါတတ်ပါလေဉာဏ်ရည်ချိုးရင်းမှုတွေလည်းရတတ်ပါအဲလိုပဲဒီ brain development ပေါ့နော်ခေါင်းပါကိုရွှေရည်ကြီးကောင်းနေတာပေါ့နော်ရည်ရည်တည်းရဖြစ်ကြီးနေတာလို့ခေါင်းထဲမှာသုံးနာဖွံ့ဖြိုးမှုဝေးရပါမပါလာပါအဲ့လိုဖြစ်လာတော့လည်းတစ်ပတ်လုံးဉာဏ်ရည်ချိုးတဲ့တာဖြစ်သွားတ
ာဟုတ်ကဲ့ဆရာအခုဒီမွေးရပါဖြစ်ရခြင်းအကြောင်းရင်းတွေကတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်ဒါပေမဲ့ဒီကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေရော
ကာကွယ်တတ်နိုင်တဲ့အရာလေးဆိုလို့ရှိရင်ပုံပုံပထမ3လခင်မှာယောဂပိုးတွေဝင်တော့ဥပမာ6 place to try to စသဖြင့်ယောဂပိုးတွေဝင်လေဖြိုက်နိုင်မှာနောက်တစ်ခါဒီအမေမာကိုအာရင်းချိုးတယ်ဒါတွေဒါမှအာရင်းချိုးတယ်မွေးရပါအာရင်းချိုးတယ်ပြီးတော့ထာကိုသားရိုက်ခေါ်တယ်အရာဟော်မုန်းချိုးတယ်ကလေးတွေလေတွေ့နိုင်တယ်ပေါ့နော်ရှိနိုင်တယ်ဖက်ခါကြလို့ရှိနေဒီဉာဏ်ရည်ချွတ်တဲ့မှုဖြစ်စေတာအဲ့တော့ဒီစားတော့ကြောင့်ချွတ်တဲ့တာပါတယ်လို့ချွတ်လဲဒီမွေးရပါဒီစားကြောင့်လည်းမှုကြဖြစ်သွားတာလည်းရှိတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေ
မွေးတဲ့အချိန်မှာလည်းကျွန်တော်ကသိရကြည့်ပါတယ်မွေးတဲ့အချိန်မှာခေါင်းကိုထိခိုက်မိတာဒီလိုရှင်ခေါင်းထဲမှာကျွေးယူတာနောက်ပြီးတော့ကလေးကမမွေးနိုင်လို့ကျေမွန်းပြီးတော့အသက်တော်တော်လည်းမရှိဘူးဘာတူမဆိုကောင်းကပုံမှန်ကအမြဲတမ်းရှင်းတမ်းနေရပါတယ်သွေးရနေရပါတယ်ပုံမှန်ကသွားတဲ့သွေးက9မိနစ်ဆက်နေတော့လုံးဝမသွားတော့ဘူးပုံမှန်ကအောက်ဆီဂျင်မရတော့ဆိုရင်ပုံမှန်ကလုံးဝထိခိုက်သွားနိုင်တော့နော်ဒါကအမြဲထိခိုက်သွားနိုင် permanent damage ရပါလိမ့်မယ်နော်အဲကြောင့်လေဒီမျိုးတဲ့အချိန်မှာရေမွန်းလာလို့ကလေးကတက်မရှိတာထိခိုက်မှုတွေကဒါတွေကပုံမှန်ထဲကိုပိုးဝင်တဲ့ဟာပေါ့နော်ဒါမျိုးတဲ့ကာလတောင်းဝင်နေမျိုးကအချိန်မှာ
ဟုတ်ကဲ့ဆရာနောက်တစ်ခုကမွေးပြီးတဲ့နောက်ပိုင်းမှာရောကာကွယ်နိုင်တဲ့ထိခိုက်စေနိုင်တဲ့အချက်တွေ
မွေးပြီးတဲ့နောက်ပိုင်းကြီးရဲ့ရမှာပေါ့နော်အဲဒါဆိုလေဒီခန္ဓာကိုယ်ရဲ့အုံနောက်ဖုန်ကျုံမှုကနည်းနည်းလောက်ရှိတာတော့မြန်မြန်လေးရှိတော့အဲတော့အဲ့ချိန်မှာအုံနောက်ကကိုထားဖို့ရောက်တာအုံနောက်မေးရောက်လာဖြစ်တာအုံနောက်ရောက်ဖြစ်တာနောက်ပြီးတော့ထိခိုက်မှုကခလီကြလဲဝေကင်းတဲ့အချိန်မှာဖြစ်ပြီးနောက်ပိုင်းအချိန်မှာဖြစ်တွေးထဲမှာသူချတဲ့အချိန်မျိုးနဲ့သွားပြီးတော့အဲ့ဒါအချိန်ကြာသွားတာဒီကနေ့အသားဝါဖြစ်ပြီးတော့အုံနောက်ကိုထိခိုက်တာအဲ့နောက်ပိုင်းမှာတော့ဒီမိကုန်းခွေတွေပါရှူမိတော့ဒီမိလောက်တဲ့ခါသားမှာတကယ်ကာဗွန်နမူလောက်ဆိုင်ပါဇလင်းပေါ်တော့ဖြစ်တတ်တယ်။ခဲစိတ်တက်လာပေါ့နော်။ဟိုဘာကြီးကကျွန်တော်တွေ့ရတယ်ရှိပါတယ်။ခဲစိတ်သတိလုပ်ငန်းတွေပိုင်းနဲ့နှီးချက်တယ်။အဲရေမှာခဲစိတ်ကခဲရတော်တော်ပါတယ်။ခဲစိတ်တက်လာပေါ့ဒီအုံနောက်မှာတွေးကြောတွေပါချုံမွေးရပါချုံနေရှိတော့အဲ့ရမျိုးတော့ကလေးမှလည်းဒီလေးချက်ချင်းပေါ့နော်။ဒါမျိုးဖြစ်တာမျိုးအဲ့လိုကြောင်းမျိုးစုံတွေမိကြအောင်အုံနောက်ကိုအမြဲထိခိုက်သွားတာပေါ့နော်ဆိုတော့ဒါကပါမနန့်ဒေမေ့ရှာဝါရယ်ဒီဉာဏ်ရည်ချွတ်တဲ့ကြံဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာသပတေးညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတောက်ကြနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ကြရအောင်ပါရာဂိုင်းနှုံးပြည့်အရတအစိုးရဖြစ်အောင်အတွင်ကူပြောင်းရေးမှာအင်ဒိုနီးရှားကိုသင်ကန်းစာယူဖို့တုံ့တက်ထားတဲ့စာရန်ကိုဦးအောင်ခင်ကစီစဉ်ပြီးကိုကျော်ကျော်တင်ကကူညီတင်ဆက်ပေးထားပါရရှင
်မြန်မာနိုင်ငံရေးဟာဆူဟာတိုကိအင်ဒိုနီးရှားပုံစံမျိုးဖြစ်နေတာမို့အင်ဒိုနီးရှားလိုအရတကြီးပါဝင်တဲ့အစိုးရဖြစ်လာအောင်အတွင်ပြောင်းနိုင်ပါမလားလို့လေးလာတုံ့တက်ကြတာအတော်လေးကြားနေပါပြီလုံးရဲအနှစ်20 1995မှာဗိုလ်ချုပ်ကြီးတန်းရွှေအင်ဒိုနီးရှားသွားပြီးသမရဆူဟာတိုကိုဂါရဝပြုတယ်လို့ဆူဟာတိုကိုယ်တိုင်1999မှာမြန်မာပြည်ကိုလာရောက်လေပတ်ပါတယ်အင်ဒိုနီးရှားအခြေခံဥပဒေကိုတော့မြန်မာဘာသာပြန်ပြီးလေ့လာကြကြောင်းသိရပါတယ်လက်ရှိပုံစံဟာအင်ဒိုနီးရှားပုံစံလိုဖြစ်နေလို့အင်ဒိုနီးရှားလိုအသွင်ကူးပြောင်းဖို့အကြံပေးကြပါတယ်ဗမာစီအစိုးရအဆက်ဆက်ဟာအင်ဒိုနီးရှားကိုစာနမူနာထားဖို့ရတယ်လို့ယူဆကြပါတယ်။လွန်ခဲ့တဲ့နှစ်ကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားအကူအညီပေးအဖွဲ့ USAID ကဝါရင်အကြံပေးအရာရှိ Brian Voka Saranto Pi Indonesia Ponza Time Yama Pima Atwin Kupion Dinelu Timpia Tabare. Sitaka the Bomatu Yin Sita Pawine Akan Gandagu Natoshi Echiga Ubrima Piensin Lu Mayade Etwe Yataji Pawine Asuya Pi Pi Biso Atwin Kupion Nayao Lila Shapu Dinelu Subade.
Pamasi Suya Piatane Natoshi Echiga Ubriha Sibugu Dia Winanga Yilu Quimpire Suha Doye Bifansi Dual function use on a sin elu, Brian Vogt got sobari. Did the boya Indonesia Ludoma, Sibuga, Naseaga no jubari. Dinine suha duha, and it don't say jo ochobari. A soya mudan bawine, Golka party, Indonesia ma tisudlu, Namabima, Champon party, tisubari. You got with Jimbarima, Golka partyga, Mesana, Chauseaga no jalu. Set that gozalene, Pombi, Soya puebari. The Tanguya goza guya do. A soya otu ye yandiyama, Sibu li raune, and yenza Sibu shit tong shi lavare. Sua do naju dualu, pubi ye lode a kamada, sita kozele uyegu, short chan naimare.
Indonesia, a soya yandia, sisema, cheo ati, sita kozele pawe mare. Indonesia sita ha, siwae lungangule choka inajang, suha to kit tonsen nema, Siburia, a checha chare, siwae lungangirima, nea yunaimare. စစ်အတုံးကြီးတုံးပုံနှစ်ပုံကိုစစ်တပ်ရဲ့စီးဝေးလုပ်ငန်းတွေကရရှိပါတယ်။1900ခုနှစ်မှာစူဟာတူအာနာဆွန်လုတ်ချင်းကစပြီးစစ်တပ်အကန့်ကန့်ရော့နေပေါ်ပုံကိုမြမအေးမှလိလာတဲ့နေလို့ဆိုပါတယ်။စစ်ဘူထမ်းနေတဲ့အရာရှိကိုအစိုးရအုပ်ချုပ်ရေးရန်ရရမှာပါဝင်ခွင့်ပိတ်ပင်ပြီးအမျိုးသားလွတ်တော်နဲ့ဒေသလွတ်တော်ကစစ်တပ်ကုစရေးဥယေကိုလည်းလျှော့ချပါတယ်။စစ်တပ်ရဲ့လုပ်ပိုင်ခွင
င်းတွေကို Brian Wood ကထောက်ပြပါတယ်။အာနာရှင်ဆူဟာဒူဟာသူ့တဘောအလျောက်အာနာလွှဲပေးတာမို့သူမရှိတဲ့အခါမှာစစ်တပ်ရဲ့လုပ်ပိုင်권တွေကျန်ရှိနေပါတယ်။ဒါပေမဲ့ပြုပြင်ရေးလုပ်ဖို့တောင်းဆိုလာတာကြောင့်စစ်ကောင်းဆောင်ပိုင်းဟာတဖြည်းဖြည်းပြုပြင်ဖို့လုပ်ကင်လာပါတယ်။အခုမြန်မာပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေအင်ဒိုနီးရှားမှာလည်းကြုံတွေ့ခဲ့ရပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားစစ်ဘူတွေရှိနေသေးတာမို့သူတို့အတွေ့အကြုံကိုဗမာစစ်ဘူတွေသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားမှာဒီမိုကရေစီကျင့်သုံးနေပေမဲ့စစ်တပ်ရဲ့အကြမ်းဖက်မှုနဲ့အာဂရိလိုက်စားမှုကိုအရေးမယူနိုင်သေးတာကိုလည်းစဉ်းစားဖို့လိုပါတယ်
။စစ်တပ်အခမ်းအနားရုံးနေရေးအတွက်အမေရိကန်အင်ဒိုနီးရှားနဲ့မြန်မာအစိုးရတို့ပူးတွဲလှုပ်ဆောင်သင့်တယ်လို့ Brian Walker ဆိုပါတယ်။တန်ခါဦးဆောင်တဲ့2009အုံကြွမှုကိုနှိမ်နှင်းပြီးတဲ့အခါမှာအင်ဒိုနီးရှားသမ္မတဟာအငိမ့်စားဗိုလ်ချုပ်ကြီးဝီဒိုဂျိုကိုဆေလွှတ်ပြီးဗိုလ်ချုပ်ကြီးတန်းရွှေကိုပြုပြင်ရေးလုပ်ဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အမေရိကန်ရဲ့စစ်ပယ်ရေးအဆက်အသွယ်ပြန်လုပ်လာချိန်မှာမြန်မာနဲ့အင်ဒိုနီးရှားစစ်ကောင်းတော်တွေတွေ့ဆုံဆွေးနွေးနိုင်အောင်အမေရိကန်ကစီစဉ်ပေးနိုင်ရင်အများကြီးအကျိုးရှိလိမ့်မယ်လို့ Brian Bock ကဆိုပါတယ်။နိုင်ငံကလွတ်တော်ကိုယ်စားလှယ်တွေနဲ့ရတအသင်းဖွဲ့တွေကလည်းရပ်ပက်စစ်ပယ်ဆက်ဆံရေးနဲ့ပတ်သက်ပြီးအမြင်ချင်းပြင်နိုင်ပါလေ။2010နှစ်ကမြန်မာလွတ်တော်ကိုယ်စားလှယ်26ဦးအင်ဒိုနီးရှားကိုတွားရောက်လေ့လာခဲ့ပါလေ။အရတအဖွဲ့အချင်းချင်းလည်း2002မှာတွေ့ဆုံခဲ့မှုပါတယ်။ဒါကြောင့်ဒီကိစ္စမှာအင်ဒိုနီးရှားနဲ့မြန်မာအဆက်အစံပုံများလာဖို့ပဲလိုတယ်လို့ဆိုပါတယ်စစ်တပ်အကျိုးစီးပွားကိုတင်းတင်းပြီးအရတားလက်တဲ့အာဏာဆွဲပေးနိုင်တဲ့အင်ဒိုနီးရှားအချွေအချုံဟာမြန်မာအတွက်အသင့်တော်ဆုံးလို့ Brian Bock ကတုံ့တက်ထားပါတယ်ခင်ဗျာ
ဥက္ကံခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။မကြာခင်မှာတိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်တော့စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေရှင်။
ရရှိမှာပြမုံတိုင်းငငင်းစတဲ့ဒီသဘောကပီးတွေဟာမထင်မှတ်တယ်လို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းတာမှန်းဆဖို့ခက်တာကြောင့်ကဲဆယ်ကူညီရေးအတွက်မဖြစ်ခင်ကလေးကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လေဒီလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းက Nuggets မုံတိုင်းဒဏ်ခံရမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းကြောင့်နေကြောင့်မှာတိကျတဲ့ရောက်မှုဟာအတိုင်းအဆကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့မြန်မာနိုင်ငံအနေနဲ့ disaster management လို့ခေါ်တဲ့ကပ်ဘေးကျရောက်မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းတရက်လေးလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပ Pawan Sunu Mimalu Retrasinu in Ine, Kuya telephone Namadugu, two view of Uigu people Talu Yawari. Damaho Mimiru Sunu Lura, Mimalu, Chow Yarigu, Sane Pitsi, Tan Fine Pitsi, Jutin people Tanemore. View in Mimaway a phone Namaga, Netunyan Nit, Don't Shin Nit, Ganganga Lee Pibiro. Email is Sagaro Bummies at viewinews.com. Tiparekmia, Pawan Sunu Mimalamatrasinu, Juzuari.
အမေရိကန်တိုင်းရဲ့တိုင်းရည်လိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်တိုင်းရည်လိုင်းဆွေးနွေးကစီစဉ်တွေမှာပါဝင်ဆွေးနွေးလိုကြရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေအခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကန်တာကိုလည်းနားဆင်ကြကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi go thin hat tin set tha ra phit ba de
mingla ba shin jama ga a mi ba bni wai no da ri tin set tha de di dabat tan yin tadin lwa ma na sin ya ma ri ga ro yakai pi ne ga mye bon yit de da မြောက်ဦးတန်ရွယ်စစ်တွေစတဲ့မြို့နယ်တွေမှာတောက်ရီရှားပါမှုပြဿနာနဲ့ရင်ဆိုင်နေကြရပါတယ်။ကိုကန့်စစ်ဘေးဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရှမ်းလူခွင့်ရေးမှန်တိုင်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ခေအိုနဲ့မြမအစိုးရစစ်တပ်တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်ကမြေပုံရသည့်တောင်မြောက်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာဒီနှစ်နွေရက်တီကစပြီးရေကန်တွေခန့်ချောက်ပြီးတောက်ရီရှားပါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်အထူးသဖြင့်ဂီရိမုံတိုင်းတန်တဲ့မြေပုံမြို့နယ်ကကျေးရွာတွေမှာတောက်ရီရှားပါမှုဒဏ်ကိုပို့ပြီးခံနေရပါတယ်မြေပုံမြို့နယ်ကအင်ချေ300ခန့်ရှိတဲ့လောင်းတရိပ်ကျေးရွာမှာတော့တောက်သုံးရီရရှိဖို့အတွက်ရှစ်မိုင်ခန့်ဝေးတဲ့နေရာကိုသွားပြီးနေအိမ်အလိုက်ခွဲတန်းနဲ့တောက်ရီခတ်ယူနေကြရတယ်လို့ကျေးရွာသားတဦးဖြစ်သူဦးမောင်ကျော်သိန်းကပြောပါတယ်အလားတူကန်တာကျွန်းငွေတွင်းတူးနဲ့ကန်တာကျေးရွာတွေမှာလည်းရာသီဥတုပူပြင်းပြီးတောက်ရီကန်တွေခန့်ချောက်သွားတဲ့အတွက်လှေတွေနဲ့ညှိအိတ်သွားပြီးတောက်ရီခတ်ယူနေကြရတယ်လို့ရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာနှစ်စဉ်မိုးရေချိန်လက်မနေရခန့်ရွာသွန်းပေမဲ့နှွေရတီရောက်တိုင်းနှစ်စဉ်နှစ်တိုင်းတောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူခွင့်ရေးရှုံးရှုံးနေတဲ့စစ်ပေးရှောင်ဒုက္ခတဲ့တွေအတွက်ကာကွယ်ပေးဖို့ရှမ်းလူခွင့်ရေးမှန်နိုင်ကနေကုလတက်မကဒုက္ခတဲ့များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းထံတောင်းဆိုလိုက်ပါတယ်။မေလ၁၇ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တူရှမ်းလူခွင့်ရေးမှန်နိုင်ကတောင်းဆိုလိုက်တာပါ။ကိုကန့်တိုက်ပွဲဖြစ်ပွားနေတဲ့၃လအတော့တွင်ဒုက္ခတဲ့နေရာနီးပါးညင်းပန်းနေဆက်တက်ပြက်ချင်းခံနေရတယ်လို့ရှမ်းလူခွင့်ရင်းမှန်တဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူဇိုက်ခွန်းမကပြောပါတယ်ဖြစ်ပွားရလဆန်းပိုင်းကနေစတင်လာတဲ့စစ်ပွဲဟာအစိုးရတပ်မတော်ဘက်ကနေအခြေအနေထိန်းနိုင်ပြီလို့ထုတ်ပြန်ထားပေမဲ့ခုချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဒုက္ခတဲ့၄တောင်းနီးပါးဟာတရုတ်နယ်စပ်ပက်မှာတိမ်းရှောင်နေဆဲဖြစ်ပါတယ်
ကမ္ဘာမိခင်များနဲ့အထိမ့်မှတ်အနေနဲ့မိခင်တွေရဲ့ရှင်သန်နေထိုင်မှုအကောင်းဆုံးနဲ့အဆိုးဆုံးနိုင်ငံတွေကို Save the Children ကစတန်းကောက်ယူပြီးမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မိခင်တွေအတွက်အကောင်းဆုံးနေထိုင်ရာပတ်ဝန်းကျင်နဲ့အဆင့်တစ်နေရာကိုနော်ဝေးနိုင်ငံကရရှိထားပြီးနိုင်ငံပေါင်း159နိုင်ငံထဲမှာဆိုရင်မြန်မာနိုင်ငံကအဆင့်158မှာရှိနေပါတယ်2014ခုနှစ်တုန်းကမြန်မာနိုင်ငံဟာအဆင့်159မှာရှိနေရကနေ2015မှာတော့158နေရာကိုရောက်နေတယ်လို့ Save the Children မြန်မာရဲ့ Media Officer ကိုတက်ကိုကိုကပြောပါတယ်ဒီလိုအဆင့်ခွဲခြားတက်မှတ်နိုင်ဖို့အတွက် Save the Children ကနေတက်မှတ်စံနှုန်း5ခုကနေမိခင်တွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုကလေးတွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုပညာရေးအဆင့်တန်းစီးပွားရေးအခြေအနေနဲ့နိုင်ငံရေးမှာအမျိုးသမီးပါဝင်မှုတွေနဲ့တိုင်းတာထားတယ်လို့သိရပါတယ်
ပဲခူးတိုင်းဒေတာကြီးဌာနပင်မြို့နယ်မှာရှိတဲ့တောက်ရခန့်ရလက်စစ်စီမံကိန်းကြောင့်နှစ်နာဆုံးရှုံးမှုခံနေရတဲ့ကရင်ဒေတာခန့်တွေကတော့မေလ10ရက်နေ့မှာစန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ် အဲ့ဒီဆန္ဒဖော်ထုတ်ပွဲမှာဒေတာခံကင်းလူထုတွေကဆုံးရှုံးမြေတွေကိုပြန်ရဖို့စီမံကိန်းရေလောင်ထားမှုတွေကြောင့်ရေမြုပ်တွားခဲ့တဲ့ပလဲဝတရားကိုအစ်စ်ပြန်နဲ့တိဆောက်ဖို့နဲ့တောက်ရခတ်တဲ့တမန်အစ်စ်ပြန်နဲ့မတိဆောက်ဖို့စားတဲ့အချက်တွေနဲ့ခြေရွာ9ရွာကလာရောက်ဆန္ဒပြခဲ့ကြပါတယ်။
အဲ့ဒီစီမံကိန်းကြောင့်2600ခန့်ကတိရခန့်ခြေရွာ3ရွာရွာလုံးကျွတ်ပြောင်းရွှေ့ခဲ့ရပြီးမြေကပေါင်း2000ကျော်အသိန်းစီးခံရတယ်လို့ကရင်မြစ်ချောင်းဆောင်ကြည့်ရဖွဲ့တာဝန်ခံစောတာဘိုးကပြောပါတယ်။ဒီရလက်စစ်စီမံကိန်းကိုရွှေစွမ်းအင်ကမ္ပဏီကဦးဆောင်လုပ်ကိုင်နေပါတယ်။ဖွံ့ဖြိုးမှုအနှိမ့်ကျဆုံးပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်မှာကလေးငယ်6ရာခိုင်နှုန်းခန့်သာကျန်းမ
တွက်ဖွံ့ဖြိုးမှုမရှိဘဲသေးကွေးပိန်လီနေကြပြီးသူတို့အသက်အရွယ်အလိုက်ရှိသင့်တဲ့ပုံမှန်အလေးချိန်လည်းမရှိကြဘူးလို့မေလ5ရက်နေ့နေ့စွဲဖြင့်ထုတ်ပြန်တဲ့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့အနီးတစ်ဝိုက်မှာကချင်လက်နက်ကိုင်အဖွဲ့ KNA နဲ့မြမအစိုးရစစ်တပ်တို့အကြားမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေပါတယ်။ခုလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့နှစ်ဖက်တပ်တို့အကြားဖွဲ့စည်းထားတဲ့ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေတွေကိုတော့အမိကနေစူးစီးထားပြီးနမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာတစ်မောင်ခိုမှုကိုအကြောင်းပြပြီးအစိုးရတပ်နဲ့ GIO တို့အကြားတိုက်ပွဲတွေဆက်တိုက်ဆူသလိုဖြစ်နေတာဒီကနေ့ဒီအချိန်ထိဖြစ်နေတယ်လို့ KIA စစ်မဟာဗျူဟာဌာနကဗိုလ်မှူးကြီးစော်တောင်ကအခုလိုပြောပါတယ်
။တို့ရသတ်မှတ်ထားတဲ့အကွင်နဲ့ရဆိုတော့ဗမော်ခရိုင်မန်စီမြို့နယ်ထဲမှာပေါ့သူတို့အဲ့ဒီနမ်လင်းပါဆိုတဲ့ညွာကိုစစ်ကြောင်းဝင်လာတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်ပေါ့အဲ့ဒီလမ်းကြောင်းတွေကိုဝင်ရှင်းတာကတစ်မောင်ခိုလုပ်ငန်းတွေကိုဝင်ရှင်းတယ်ဆိုတဲ့ကောင်းစင်နဲ့သူတို့ကဝင်လာတာဖြစ်တယ်
။တဖက်မှာတစ်မောင်ခုံမှုနဲ့ပတ်သက်ပြီး KIA အနေနဲ့ကတော့ပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအစိုးရတပ်ပိုင်းဆိုင်ရာကိုရောငြိမ်းချမ်းရေးအကျိုးတော်ဆောင်တွေကိုပါအချိန်မီဖြေရှင်းပေးနိုင်ဖို့အကြောင်းကြားထားပြီးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြစ်ကြီးနားမြို့မှာရှိတဲ့ KIA ဆက်ဆံရေးရုံးမှာပြုလုပ်ခဲ့တဲ့မြန်မာအစိုးရနဲ့ GIO တို့နှစ်ဖက်ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအထိကွင်းစင်းစစ်ဆေးဖို့ဆိုတဲ့ကိစ္စကလည်းကနေ့အထိတော့အကောင့်ထဲမပေါ်နိုင်သေးဘူးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်
။သူတို့ကကိုယ့်ရှိတမ်းမှာရှိတဲ့အရင်မူတယောက်ကိုသူတို့ကတာဝန်ပေးထားပြီးပြီ။ PAO ဖက်ကတိပခညီနိုင်ရေးဖက်နဲ့ပါလို့ရပြီဆိုမှသူတို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကပေါင်းမဝင်ဘူး။ဒီကျွန်တော်တို့ Committee ဝင်ဒီမတော်နိုင်လို့ရှင်တောင်မှ G2 အဆင့်တို့ဆရာဖတ်တပ်ဖွဲ့မှုတို့အဲ့ဒါတွေကိုကိုယ်စားလှယ်နေနဲ့ကျေပိလိုက်လို့ရှိရင်တော့ကျွန်တော်တို့သွားလို့ရတယ်။ဒါကြောင့်မို့ကျွန်တော်တို့ကလည်းကိုယ်စီရလည်းလိုက်မလာနိုင်ဘူးဆိုတော့ကျွန်တော်တို့သွားလည်းပေါင်ဝင်ဘူးအကျုံးဝင်ဘူးဆိုတော့ကျွန်တော်တို့လည်းမသွားဖြစ်တော့
။နှစ်ဖက်တိုက်ပွဲတွေလျှော့ကျသွားဖို့နှစ်ဖက်တပ်တွေအနေနဲ့သွားလာလှုပ်ရှားရမှာကြိုတင်အကြောင်းကြားတာမျိုးတွေလှုပ်တင်တယ်လို့အရန်နီးကပ်လွန်းတဲ့တပ်စခန်းတွေအနေနဲ့လည်းပြန်လည်ဆုတ်ခွာတင်တယ်လို့ကချင်ငင်းချရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်။
ကိုယ်ရင်မူနဲ့ကာကွယ်တဲ့အနေနဲ့ပြစ်ခတ်တဲ့မျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါကြောင့်ဗာလိစ်ကဒီသူရဘက်ကလည်းပဲရစ်ခါပို့တာတို့ဆက်ချင်းတာတို့ပြစ်ဖမ်းတာတို့ဆိုတာလည်းပဲဒီတစ်ခါကိုအကြောင်းကြားပြီးတော့မှတစ်ခါလည်းအဲ့ဒါကိုသဘောတူညီမှုရယူပြီးမှသွားလာနိုင်နေဆိုရင်လည်းဒါမှပြဿနာဖြစ်ပြအကြောင်းမရှိဘူး။တနေ့တစ်ပတ်နီးနိုင်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါပဲ။
ဆက်ပြီးတော့မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA အဖွဲ့တို့အနေနဲ့အစိုးရကိုတရားဝင်ကမ်းလှမ်းမှုတွေပြုလုပ်လာရင်ဆွေးနွေးဖို့အသင့်ရှိနေတယ်လို့ဝန်ကြီးဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေအနေနဲ့ဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတော့ကိုနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ပြည်ခိုက်ရစေးရေးအတွက်တွေ့ဆုံဆွေးနွေးဖို့ဝန်ကြီးဦးအောင်မင်းရဲ့ပြောဆိုချက်ဟာတကယ့်ဆန္ဒမှမဟုတ်ဘူးလို့ DNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့အသွေးမှုမိုင်းဘုံကျော်ကအခုလိုပြောပါတယ်
တကယ်တွေ့တယ်ကိုကျွန်တော်ထက်ကလည်းသူတို့ကစာပို့ထားတာရဲ့ဖြစ်ပြနေတဲ့ဖြစ်ပြီးတော့ဟာလည်းရှိပါတယ်ဒါပေမဲ့သူတို့အနေနဲ့ကျွန်တော်တို့ဒီလိုတရားဝင်ပြဖို့မရှိဘူးဆိုကျွန်တော်တို့ဟိုအဲ့လိုဖြစ်ပြတာတောင်းရတဲ့ဟာလည်းကျွန်တော်ရပါတယ်အခုအဲ့ဒီကိုယ်နေမှာတော့ဒီပြဆင်ရပြောတာတော့သူတို့ဖက်ကနောက်တစ်ခုဆက်လုပ်မလို့တော့ဒီလိုပြောတာပေါ့တကယ်ဆန္ဒအမှန်နဲ့ပြောတာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်
လက်ရှိအခြေအနေအရရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်ဒေသဘက်မှာမြန်မာစစ်တပ်ကနေအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေတွေကြောင့်ငင်းချမ်းရေးဆွေးနွေးမှုဟာလက်တွေ့နဲ့ကွာချက်ရှိနေတယ်လို့ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကခုလိုပြောပါရယ်။ဟုတ်အောင်မင်းပြောရမယ်ခုလက်ရှိအခြေအနေနဲ့နေပြည်တော်ကနေတဲ့အခြေအနေနဲ့ပြောရအောင်ပါအားမပြောများနေပ
ဝန်ကြီးဦးအောင်မင်းကတော့ပရမစေအနေနဲ့တိုင်းဒါလက်နက်ကန်ဖွဲ့ဆက်ချဖွဲ့နဲ့ဆွေးနွေးသွားမှာဖြစ်ပြီးဂျန်နက်ဖွဲ့တွေကတော့ဒုတိယအစေအနေနဲ့တစ်ဖက်ကတောင်းစုလိုင်းရင်ဆွေးနွေးသွားမယ်လို့လဲဆိုပါတယ်ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းဒါဖွဲ့
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောင်းဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာရေကန်တွေခန့်ချောက်ပြီးတောက်ရေရှားပေါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်။ကိုကန့်ဒေသတွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လူ့အခွင့်အရေးဆုံးရှုံးနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကာအကွယ်ပေးဖို့ရှမ်းလူ့အခွင့်အရေးမန်တန်ကနေကုလသမဂ္ nasin kejara karo, PNI wano tari kane epasin ten set to ame tanyin tetin lare tipare. Now tetin ba asisima pia sotria awashin, jamaka amina.
ထိုင်းနယ်စပ်ဒေသကနေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကန္တာကိုနားဆင်ကြကြရပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့ညကိုနိုင်ကနေစနေနိုင်အထိစီစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းမှာပဲည6နိုင်ကနေ17နိုင်အထိလိုင်းတို့မီတာ30နှစ်နဲ့90ရူကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်း စီစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ American သမ္မတ Barack Obama နဲ့ပင်လယ်ကွေ့ဒေသ6နိုင်ငံကထိပ်တန်းအရာရှိတွေဟာကျော်သပတင်းနေမှာလဲအရှိလေပိုင်းအရေးဆွေးနွေးပွဲကိုဆက်လက်ကျင်းပနေကြပါတယ်။ဒီထိပ်သီးစည်းဝေးအတွင်းမှာအီရတ်၊ဆီးရီးယား၊လေဗျန်နဲ့ယီမန်နိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဆေးပဋိပက္ခတွေနဲ့ပတ်သက်ပြီး American နဲ့ပင်လယ်ကွေ့ဒေသပူပေါင်းဆောင်ရည်ကောင်းစီအဖွဲ့ဝင်နိုင်ငံတွေကြားအတူပူပေါင်းဆောင်ရနိုင်တဲ့နီလန်တွေပြင်ဒေသရင်းအီရန်အခမ်းကဏ္ဍကိုဆွေးနွေးဖို့ရှိပါတယ်။ဘရွန်ဒီနိုင်ငံမှာသမရပြပခီးသွောင်းနေတော့မနေ့ကစစ်တပ်ထိပ်ပိုင်းခေါင်းဆောင်ဗိုလ်ချုပ်ကြီးကအာဏာသိမ်းမှုစူးစမ်းခဲ့တဲ့နောက်ပိုင်းစစ်တပ်တွင်ကွဲပြားနေတဲ့အဖွဲ့တွေဟာမြို့တော်ဘူချန်ပူရာကိုသိမ်းယူနိုင်ဖို့ဒီကနေ့တိုက်ခိုက်နေကြပါတယ်။အာဏာသိမ်းဖွဲ့ကိုထောက်ခံတဲ့တပ်ဖွဲ့တွေကသမရပေရီနီကူရန်ဇီဇာကိုသစ္စာဆောင်တည်တဲ့တပ်သားတွေထိန်းချုပ်ထားတဲ့ဘူရန်ဒီအတန်းနဲ့ဌာနကိုထိန်းချုပ်နိုင်မှုစူးစမ်းရင်အဲ့ဒီဌာနဝင်းတဝိုက်မှာတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။အဲ့ဒီဝင်းနာမှာတေဆုံနေတဲ့စစ်သားတွေကိုတွေ့ရတယ်လို့ဘူချန်ပူရာကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။အဲ့ဒီအတန်းနဲ့ဌာနကိုသမရကိုသစ္စာဆောင်တဲ့အဖွဲ့တွေကထိန်းချုပ်ထားစေပဲလို့အာဏာသိမ်းမှုကိုလိုလားတဲ့တပ်ဖွဲ့ပြောခွင့်ရက VOA ဗဟိုအာဖရိကဌာနကိုပြောပါတယ်။အစိုးရအတန်းနဲ့ဌာနကအတန်းနဲ့မှုတွေခိတရက်ဆိုင်သွားခဲ့ပြီးတဲ့နောက်တနအိခွဲအချိန်မှာတော့သွေးစည်းညီညွတ်ဖို့ပြန်လည်စီလုံးမှုတွေကိုဖော်ပြတဲ့တချင်းတွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။အတန်းနှင်းမှုတွေမြန်ဆိုင်ခင်ကအဲ့ဒီအတန်းနှင်းဌာနကနေတမရကနိုင်ငံကိုသူအုပ်ချုပ်နေစေဖြစ်ကြောင်းနဲ့စစ်တပ်ကသူ့ကိုပံ့ပိုးကူညီနေကြောင်းပြောကြားခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေပင်လယ်ပြင်မှာဆင့်ဖြစ်ထားတဲ့ဒုက္ခတွေအပြည့်တင်ထားတဲ့လှေတွေကိုအရှိတောင်အာရှအစိုးရနိုင်ငံတွေကလက်မခံခြင်းကြောင်းဆက်ပြီးပြောနေကြပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
Thank you.
This program has come to you from the Voice of America, Washington.